က်ကသိမ့်ယူထားတဲ့မြေယာပမာဏဟာဧက2000ခွဲနီးပါးရှိတယ်လို့သွတ်တော်ရဲ့လေယာဉ်မြေစုဆောင်ရေးကော်မတီအစိုးရခန်းစာမှာမကြာမီကဖော်ပြကြောင်းသိရပါတယ်။ဒီပြဿနာကိုတိုင်းရင်းသားအဖွဲ့တွေကတင်ပြနေတာကြားလာပါပြီ။1988စစ်အစိုးရတက်လာပြီးနောက်စစ်အင်အားတိုးချဲ့တာနဲ့မြေယာသိမ့်ယူမှုဟာဆက်ဆံနေပါတယ်။တို့ချက်ဖွဲ့စည်းတဲ့တပ်ကိုကျွေးဝေးနိုင်တဲ့စီးပွားရေးအင်အားမရှိတဲ့အတွက်ကိုတူကိုထရပ်တည်ကြဖို့စစ်အစိုးရကညွှန်ကြားပါတယ်။အဲဒီနောက်အစိုးရတပ်ရင်းတွေကရိတ်ခါလူတာနဲ့မြေယာသိမ့်ပိုက်တဲ့သတင်းတွေမကြာခဏပေါ်ထွက်လာပါတယ်။တိုးလာတဲ့တပ်ရင်းတွေရဲ့စစ်စခန်းစစ်တမ်းများနဲ့အခြားစစ်မှုရေးရာအဆောက်အဦတွေအတွက်လေယာဉ်ကိုသိမ့်ပိုက်ပြီးလူတွေအင်ချီတွေကိုဖယ်ရှားလေရှိပါတယ်။ရော်ကြီးမပေးတဲ့အပြင်ဒေသကအရသားတွေကိုတပ်စခန်းတွေမှာအတင်းအဓမ္မခိုင်းစေပါတယ်။လေယာဉ်မြေကိုစစ်တပ်ကသိမ်းယူပြီးလေသမားကိုပြန်ငှားစားတာမျိုးဟာနေရာတိုင်းလူလူမှာရှိပါတယ်စစ်တပ်နဲ့လေသမားပူးတွဲလုပ်ကင်ပြီးလေယာဉ်ထွက်ကုန်ပစ္စည်းကိုတဝက်စီခွဲယူတာမျိုးလည်းရှိပါတယ
်ဥပမာရခိုင်ပြည်မှာ1988မတိုင်မီကအစိုးရတပ်ရင်း3ခုသာရှိပါတယ်1988နောက်ပိုင်းစစ်အင်အားတိုးချဲ့လိုက်တဲ့အခါတပ်ရင်း40ကျော်ရှိလာပါတယ်အနောက်တိုင်းစစ်ဌာနချုပ်ဟာအမ်းမြို့မှာရုံးဖွင့်ပြီးဝင်ငွေကောင်းတဲ့စီးပွားရေးလုပ်ငန်းတွေကိုချုပ်ကင်ပါတယ်ရောကြီးမပြေပဲချမ်းမြေနဲ့လေယာမြေအများအပြားကိုစစ်တပ်ကသိမ်းယူပါတယ်။ဦးသိန်းစိန်ဆိုရလက်ထက်မှာလွတ်တော်လေယာမြေစုံစမ်းရေးကော်မတီကလွန်ခဲ့တဲ့ဒီဇင်ဘာလကစစ်ဆေးတဲ့အခါမှာကြောက်ဖြူတန်တွဲကွာစတဲ့မြို့တွေမှာစစ်တပ်ကသိမ်းထားတဲ့မြေယာကိုမြမစီးပွားရေးဥပိုင်လီမိတက်သို့မဟုတ်ဗိုလ်ချုပ်ဟောင်းနေရဲ့တာသမီအမည်နဲ့လွှဲပြောင်းပေးထားတာတွေ့ရတယ်လို့ကြားသိရပါတယ်။ရခိုင်ပြည်မှာတာဝန်ကျတဲ့တိုင်းမှုတွေရဲ့တာသမီတွေဟာမြေယာပိုင်ရှင်ဖြစ်ကုန်ကြပါတယ်။
ရခိုင်မုန်းနဲ့ရှမ်းပြည်တောင်ပိုင်းမှာအစိုးရတပ်ကမြေယာတွေသိမ်းပိုက်ပြီးစီးပွားရေးလုပ်ပုံကိုရခိုင်မုန်းနဲ့ပို့လူငယ်အဖွဲ့ကစုံစမ်းလေ့လာပြီး2009မှာအစိုးရခန်းစာထုတ်ဝေမှုပါတယ်။လက်နက်ကင်ပြည်ပကဖြစ်ပွားတဲ့နေရာမှာဒေသခံလူလူနဲ့တိုင်းရင်းသားလက်နက်ကင်အစ်စ်အသွဲမလုံနိုင်အောင်ကြေးရွာတွေကိုအတင်းအဓမ္မရွှေ့ပြောင်းပစ်တဲ့အတွက်လေသမားမရှိတဲ့လင်းမြေတွေများပြားလာပါတယ်။လင်းနဲ့ကင်ပြည်ပကမရှိပေမဲ့မြေယာသိမ့်ပိုက်မှုအတင်းအဓမ္မစီခိုင်းမှုနဲ့စက်ကြီးကောက်ယူတဲ့ဒဏ်ကိုမခံနိုင်လို့နေရက်ကိုစွန့်ခွာရတဲ့လေသမားတွေအကြောင်းကုလသမဂ္ဂနဲ့အတိုက်အခံအဖွဲ့အစည်းတွေကမှတ်တမ်းတင်ထားပါတယ်။ပြည်တွင်းမှာဖိနှိပ်ညှဉ်းပန်းတဲ့ဒဏ်ကိုမခံနိုင်တော့လို့အိမ်နီးချင်းနိုင်ငံတွေကထွက်ပြေးခုလုံကြောင်းအစိုးရခန်းစာတွေမှာဖော်ပြပါတယ်
။အပြစ်ခံရဆဲတာကိုအခွင့်ကောင်းယူပြီးအစိုးရတပ်ကမြေယာသိမ့်ပိုက်လေရှိပါတယ်ဥပမာမွန်ပြည်နယ်မှာအစိုးရတပ်ရင်းတိုးပွားလာတာနဲ့အတူမြေယာသိမ့်ပိုက်မှုလည်းများပြားလာပါတယ်မြေယာသိမ့်ပြီတာနဲ့စစ်တပ်ကိုမိခိုးတဲ့မိသားစုတွေပါရောက်လာပါတယ်လူဦးရေနှစ်သန်းကျော်သာရှိတဲ့မွန်ပြည်နယ်မှာဗမာဦးရေများပြားလာအောင်စစ်တပ်ကစီစဉ်တာလို့မယုံသင်္ကာဖြစ်နေကြပါတယ်ရင်းမြို့နယ်မှာ1995ကစစ်ဆေးဂိတ်နှစ်ခုသာရှိပါတယ်နောက်တော့တပ်ရင်းတွေတိုးလာပြီးမြေယာသိမ့်မှုများပြားလာတဲ့အခါဂိတ်လေးခုဖွင့်ပြီးစက်ကြီးကောက်ပါတယ်နယ်မြေစီးပွားရေးတိုးတက်လာတာမဟုတ်ပဲတရားမဝင်တဲ့စက်ကြီးကောက်ခံမှုတိုးပွားလာတာဟာဒေသရဲ့စီးပွားရေးကိုဆုတ်ယုတ်စေပါတယ်။မြေယာသိမ့်ပိုက်မှုအာဓမခိုက်စင်မှုနဲ့အာဓမရွှေ့ပြောင်းခိုက်မှုဟာဆက်ဆက်နေပါတယ်။ရွှေ့ပြောင်းလို့လစ်လပ်သွားတဲ့နေရာတွေကိုစစ်တပ်နဲ့အပေါင်းပါတွေဝင်ရောက်လာပါတယ
်။ပဲခူးတိုင်းမကွေးတိုင်းရန်ကုန်တိုင်းစတဲ့နေရာတွေမှာကပ္ပစခေါ်ကာကွယ်ရေးပစ္စည်းစက်ယုံတိစောက်တဲ့အခါမှာလည်းမြေယာသိမ့်မှုတွေဖြစ်ပွားပါတယ်။ဥပမာမကွေးတိုင်းစီမံဝင်းမှာကပ္ပစတိဆောက်စင်ကခြေရ7300ကမြေယာဧက1000ယောကိုသိမ်းယူပြီးသီးနှံကိုစက်ကြီးအဖြစ်ပေးဖို့ကပ္ပစကတောင်းဆိုကြောင်းသိရပါတယ်။ပြင်မနာမှာနေပြည်တော်ဆောက်တုံးကလည်းလင်းမြေဧကအများအပြားသိမ်းယူတဲ့အပြင်ခြေရပေါင်းထောင်ချီပြီးရွှေ့ပြောင်းပေးရပါတယ်။နေပြည်တော်အတွက်နေရာဖေပေးရတာဟာမန္တလေးတိုင်းမှာအကြီးဆုံးအရမရွှေ့ပြောင်းဖို့ဖြစ်ပါတယ်။ကားလန်ရထလန်ဆက်မှုဆုံးဆက်ယုံအလုတ်ယုံရေကားတာတရားစားတတ်တူဖို့ရေးစတာဒီအတွက်လေယာဉ်မြေကိုသိမ်းယူကြတာကြောင့်ဒေသမားတွေနေရက်ကိုစွန့်ခွာကြရတာအနည်း20ရှိနေပါပြီအခုတက်သည့်ရွှေပြောင်းနေရသေးပါပဲမြေယာသိမ့်ပိုက်မှုကြောင့်ကရင်နဲ့မွန်ပြည်နယ်ပဲခူးနယ်တနင်္သာရီတိုင်းမှာဒေသခံတွေရွှေပြောင်းပေးရပုံကိုကရင်လူ့အခွင့်အရေးအဖွဲ့က2017နဲ့2012မှာစစ်တမ်းကောက်ယူပြီးမကြာမီကအစိုးရခါစာထုတ်ပြန်ထားပါတယ်အပြည့်အခရဆဲတဲ့ဒေတာမှာမြေယာသိမ့်ယူတဲ့အတွက်ဒေတာဂန်တွေဒုက္ခရောက်ရပုံကိုမိမောင်းထိုးပြထားတာဖြစ်ပါတယ်ခင်ဗျာ